ုထာမှာတော့ KIA ဦးဝင်မြင့်ကြီးနာကအကြံပေးအဖွဲ့ရင်းကိုစစ်ဆေးအကြောင်းကိုတင်ဆက်ပေးကြပါတယ်။မြန်မာတပ်မတော်နဲ့စီးတင်းမာနေစဉ်အဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA ဦးဝင်မြင့်ကြီးနာမျိုးမှာရှိတဲ့ငင်းကြဲရေးလုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ရင်းကိုကချင်ပြည်နယ်အာဏာပိုင်အဖွဲ့ကနေပြီးတော့ပထမဆုံးအကြိမ်ရှာဖွေစစ်ဆေးမှုတွေလုပ်ဆောင်ခဲ့ရပါကင်းပြည်နယ်မြဝတီမြို့နယ်မှာလေရင်ပြစ်တနက်ကြီးစံတွေ့ရှိမှုနဲ့အဖက်ခံထင်ရတဲ့အဖွဲ့နယ်ပတ်သက်မှုရှိမရှိလောက်ဆစ်စရာဖြစ်တယ်လို့လည်းကချင်ငင်းကြီးအကျိုးဆောင်အဖွဲ့ကပြောပါရယ်ထိုင်းချေဆိုင်ဖေဝေမြမာပိုင်းသတင်းတောက်နိုင်ကိုင်းကလည်းသတင်းပေးပို့ထားပါရယ
်ကချင်ပြည်နယ်ညီကင်းနားမြို့မှာရှိတဲ့ကချင်လွတ်လပ်ရေးဖွဲ့ KIA ငင်းချမ်းရေးလုပ်ငန်းဆိုင်ရာအကြံပေးဖွဲ့ရုံးကိုမြို့နယ်ရဲတပ်ဖွဲ့ကနေရုပ်တရက်ရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့တာပါပြည်ကနမြို့နယ်ဒုတိယရေမူဦးဆောင်တဲ့ဖွဲ့ကလည်းဝေရောက်ရှာဖွေခဲ့တယ်လို့တချင်ငင်းချမ်းရေးကျူတော်ဆောင်ဖွဲ့ကဥလုံမိုင်ခွန်ကြားကအခုလိုပြောပါတယ်
အမလာဘောတနားရီ20လောက်မှာပေါ့လေဒီဒီရေးတွေကစာဖတ်ရော SP တွေလည်းပါတယ်ကြာသူတို့ဖတ်တယ်ဒီပေါင်းစုံလေးချက်လို့ရှိနေတယ်နဲ့ KO ရဲ့ဒီလူပညာထောက်ကူပြုတဲ့အရှုံးရဲ့အနောက်ဘက်မှာလေအဆောင်ရှိတယ်အဲ့ဒီဝေးမှလာစစ်သေးတာကြာအဲ့မှာရှာဖွေတဲ့ဆိုတဲ့နေရာမှာဒီ KO ရဲ့ဝေးနေတာဒီနေရာမှာသူတို့မသိဘူးပေါ့ဗျာတနည်းရလာရောက်ရှာဖွေခြင်းဖြစ်တယ်ဆိုတော့အကြောင်းပြောရသူတို့ကအားလုံးကရှာဖွေတော့ပါတယ်ဘာသူကမှလည်းမသိကြဘူးဗျာ
ရဲတပ်ဖွဲ့ပူပေါင်းဖွဲ့ကလည်းလာရောက်ရှာဖွေရတဲ့အကြောင်းရင်းဟာလေရင်ပြက်ကနတ်ကြီးစံတွေ့ရှိမှုနဲ့အဖမ်းခံလာရတဲ့ကျွန်းစံလေးနဲ့ပတ်သက်မှုရှိမရှိလာရောက်ဆစ်ဆေးတာဖြစ်တယ်လို့ဥလမိုင်ကွန်ကြားကအခုလိုပြောပါတယ်
ပါစစ်ဆေးရလာတယ်ဆိုတော့သူတို့ဟိုတော့ဖန်ထားတဲ့ကျွမ်းဆန်းလင်းကိစ္စနဲ့လာတာပါတဲ့ပြစ်ကြံမိလို့ဆိုလာမြေအဲ့ဒါမိလို့ဆိုတော့ဟိုမြဝတီသူငားနေတဲ့အိမ်မှာမိတယ်သူကတော့ဒီမှာနေတယ်မြေချင်းသားမှာသူ့အမျိုးသမီးအိမ်မှာနေတယ်သူ့ရဲ့အဲ့မှာလာရောက်ဖန်သွားတယ်ဆိုတော့ဒီမှာမနေ့ကလာရောက်ရှာဖွေတာသူနဲ့ပတ်သက်လို့သူနဲ့ဆက်နေလို့လာရောက်ရှာဖွေခြင်းဖြစ်တယ်လို့ပဲပြောတာပဲကြားလိုက်ရပါဗျာ
ပြီးခဲ့တဲ့စီစဉ်မှာ၄ရက်နေမှာကရင်ပြည်နယ်မြဝတီမြို့နယ်တင်ငန်းညင်တော်ရွာသိကျေးရွာကွက်သက်မှာကိုဆန်လင်းခေါ်ကိုကျွန်းနဲ့စနီးတော်ခါဘူးခေါ်လပန်ခါဘူးတို့ငှားရမ်းနေဆိုင်တဲ့နေအိမ်အောက်ထပ်မှာလေလွင်ပြစ်ကြီးစံတစ်ထောင်ကျော်တင်စီရမိတယ်ဆိုပြီးဒီထက်ရေးဝန်ကြီးဌာနကလည်းတရင်ထုတ်ပြန်လာသလိုကိုဆန်လင်းခေါ်ကိုကျွန်းနဲ့စနီးတော်ခါဘူးကိုလည်းပြည်ကျင်းသားနေအိမ်မှာရဲတပ်ဖွဲ့ကနေဖမ်းဆီးခဲ့ပါတယ်လက်ရှိကိုကျွန်းဆန်လင်းကိုပြည်ကျင်းသားမှနှစ်ရဲစခန်းမှာဖမ်းဆီးထိန်းသိမ်းထားပါတယ်ဒီလိုစစ်ဆေးမှုဖြစ်စဉ်အတွက်ကြီးကြီးနားရဲတပ်ဖွဲ့ရုံးကိုဆက်သွယ်ခဲ့ပေမဲ့လည်းတာဝန်ယူဖြေကြားပေးမှုမရှိခဲ့ပါဘူး။ကိုကျွန်းဆန်လင်းနဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့တို့ကြားဆက်နွယ်မှုရှိမရှိကိုမြန်မာအာဏာပိုင်ကလည်းစစ်ဆင်နေတယ်လို့လည်းအာဏာပိုင်တွေနဲ့နှိစက်တဲ့ဒေသခံလူကဆိုပါတယ်။လက်လက်ကြီးစားမှုနဲ့ဆက်နွယ်ပြီး KIO ရုံးကိုလာရောက်ဆွေးဆွေးတဲ့ပုံမှာတော့ KIO ကချင်းလွတ်လပ်ရေးဖွဲ့ပြန်ကြားရေးဌာနတာဝန်ခံဘူမူကြီးတော်ပူကအခုလိုပြောပါတယ
်။ဒီဖွဲ့တွေကတော့ပါတီရှိတယ်ကျွန်တော်တို့သာမမသိဘူး။ဒီမှာရောက်ပြီးမှဖြစ်သေးတဲ့သူတဲ့သတင်းတော်တော့ကျွန်တော်တို့လည်းကြားပါတယ်။ဘာကြောင့်သာကောင်းတင်နဲ့ဖြစ်သေးတဲ့သူကအသေးစိတ်လည်းကျွန်တော်တို့ကမသိဘူး
။ကိုကျွန်းဆန်လေးနဲ့ KIO တို့ကြားဆက်စပ်မှုမရှိဘူးလို့လည်းဘူမူကြီးတော်ဘူးကဆိုပါတယ်။လက်ရှိမှာတော့ကချင်ပြည်နယ်တိုင်းနဲ့ဖားစဒေသဘက်မှာ KIO ကချင်လွတ်လပ်ရေးဖွဲ့နဲ့မြမတပ်မတော်တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေတယ်လို့လည်းကချင်ငြိမ်းချမ်းရေးအကျိုးဆောင်ဖွဲ့ဝင်ဦးလမိုင်ကွန်ကြားကအခုလိုဆက်ပြောပါတယ်။
ကိုယ်ရစီဘိုင်းမှာတော့ဂျူကြားတော့တိုက်ပွဲတွေတော့ဖြစ်နေတယ်ဖက်ကန်လမ်းမှာတော့ဒီတနိုင်လမ်းမှာတော့လေမင်းရဲ့တနည်းလည်းပဲတော်တော်လေးတော့ဖြစ်တယ်
။2013ခုနှစ်ကနေစတင်လာခဲ့တဲ့တချင်လွတ်လပ်ရေးဖွဲ့နဲ့မြမတပ်မတော်တို့ကြားကြောပြန်တိုက်ပွဲဟာ6နှစ်ကျော်လာပြီးဖြစ်ပေမဲ့လည်းငင်းချမ်းမဲ့အရေးအယောင်မတွေ့သေးဘူးလို့မြမဆိုးရကလည်းပေါ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဟာလည်းလမ်းစပြောင်းနေတယ်လို့တချင်ငင်းချမ်းရေးကျိုးဆောင်ဖော်ပြန်ဥလမိုင်ကွန်ကြားကပြောပါတယ်။KIO ဟာ USA ဝတ်ပြည်သွေးစည်းမြို့ရေးဖွဲ့ဥဆောင်တဲ့ပြည်တော်စုနိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီ SCNCC ဖွဲ့ဝင်တွေဖြစ်တယ်လို့အစိုးရကလည်းပေါ်ဆောင်နေတဲ့ ICA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့တွေဖြစ်ပါတယ်ခင်ဗျာ
။ Thank you ပြန်ပြီးပို့ထားတာဖြစ်ပါတယ်။